အမေရိကန်ပြည်ထောင်စုအခြေစိုက် IRI လို့ခေါ်တဲ့နိုင်ငံတကာ Republic Institute အဖွဲ့ကြီးကနေလက်ရှိနိုင်ငံခေါင်းဆောင်တွေနဲ့ပတ်သက်လို့လူထုသဘောထားစစ်တမ်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီစစ်တမ်းဟာလူထုတရက်လုံးအပေါ်ကိုစားမပြုဘူးဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုလိုက်ပါတယ်။ဒါကြောင့်ဒီကိုစားမပြုတဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေလည်းဇက်တိုက်ပြုလုပ်သွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ April လတုန်းကထုတ်ပြန်ခဲ့တဲ့ IRI ရဲ့မြန်မာနိုင်ငံပေါ်ပထမဆုံးကောက်ခံခဲ့တဲ့စစ်တမ်းဟာနယ်မြေဒေသအများပြားကိုလွှမ်းခြုံနိုင်မှုမရှိတာအပါအဝင်မိကွန်းတွေဟာလည်းရေပုံရဆန်လွန်းနေခဲ့တယ်လို့ဝေဖန်ထောက်ပြခဲ့တာပါ။အပြည့်အစုံကိုတော့ကိုစီသူရေပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။ International Republic Institute IRI အဖွဲ့ရဲ့မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲမှုနဲ့စီးပွားရေးအလားအလာတွေအကြောင်းစစ်စစ်ကောက်ခံခဲ့တဲ့လူထုထင်မြင်ချက်စစ်တမ်းတရက်ဟာမြန်မာလူထုတရက်လုံးကိုကိုစားမပြုတဲ့အတွက်စန့်ကျင်မှုတွေပြုလုပ်သွားမှာဖြစ်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့နိုင်ငံတကာဆက်ဆံရေးနဲ့လူမှုဆက်ဆံရေးတာဝန်ခံကိုတိုးကျော်လိုင်ကပြောပါလေ
။သူတို့ရဲ့စစ်တမ်းကိုကျွန်တော်တို့ဖတ်ကြည့်လိုက်တဲ့အခါကျတော့ပေါ့ဗျာ။တချို့ကျွန်တော်တို့ရဲ့အဲ့လိုပေါ့အမြင်နဲ့ကျွန်တော်တို့လက်ရှိဟိုကျွန်တော်တို့ရဲ့အမြင်ဆိုတာတဲ့လက်ရှိကျွန်တော်တို့နိုင်ငံတွင်းမှာရှိနေတဲ့သက္ကိအခြေအနေတွေနဲ့ပွဲလွဲနေတယ်လို့ကျွန်တော်တို့ကတကယ်တော့အဲ့လိုယူဆတယ်။
IRI ရဲ့အစီအစဉ်နဲ့ကောက်ခံခဲ့တဲ့အခုစစ်တမ်းဟာလက်ရှိဒီမိုကရေစီပေါ်ဆောင်နေတဲ့အစိုးရကိုအကောင်းမြင်လုံးနေတာသာဖြစ်ပြီးတော့ဒေါ်ဆန်းစုကြည်ထက်ဦးသိန်းစင်ကလူကြိုက်ပုံများတယ်ဆိုတဲ့အချက်လက်တွေပါဝင်နေတယ်လို့နိုင်ငံရေးသုံးသပ်သူတွေကသုံးသပ်နေကြတာပ
ါဒေါ်ဆန်းစုကြည်ထက်ဦးသိန်းစင်ကလူကြိုက်ပုံများတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကမကြည်မနှက်အဓိကမကြည်မနှက်ဖြစ်ပြီးတော့ဒီစစ်တမ်းကိုတုံ့ပြန်တာတော့မဟုတ်ပါဘူးတခြားစစ်တမ်းမှာကျွန်တော်တို့တခြားလက်မခံနိုင်တဲ့အချက်တွေများနေတဲ့ဟာလည်းပါပါတယ်
စစ်တမ်းရဲ့ဖော်ပြချက်အရလက်ရှိဒီမိုကရေစီစနစ်ဟာအာဏာချုပ်တွေရှိနေပေမဲ့စစ်အုပ်ချုပ်ရေးအပါအဝင်အခြားစနစ်တွေထက်တာလွန်တယ်ဆိုတာကိုမြန်မာပြည်သူတွေထောက်ခံခဲ့ကြတယ်လို့ IRI ရဲ့စစ်တမ်းမှာဖော်ပြထားတာပါဖြည့်ဆိုသူ85ရာခိုင်နှုန်းကမြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဟာအကောင်းဘက်ကိုဦးတည်နေတယ်လို့ဖြည့်ဆိုခဲ့ကြပါတယ်ဒါပေမဲ့စစ်တမ်းဖြည့်ဆိုသူရဲ့19ရာခိုင်နှုန်းကတော့အလုံးလက်မဲ့ပြဿနာဟာမြန်မာနိုင်ငံရဲ့အဓိကပြဿနာဖြစ်ကြောင်းဖြည့်ဆိုကြတယ်လို့ IRI ရဲ့စစ်တမ်းမှာဖော်ပြထားပါတယ်IRI ရဲ့စစ်တမ်းကိုပြည်내နဲ့တိုင်းစလေးခုမှာရှိတဲ့မြို့ရွာတွေနဲ့ကျေးလက်ဒေသ300မှာရှိတဲ့လူပေါင်း3000လောက်ကိုမေးမြန်းကောက်ခံခဲ့တာဖြစ်တယ်လို့ IRI ရဲ့မြန်မာနိုင်ငံဆိုင်ရာလူထုထင်မြင်ချက်စစ်တမ်းမှာဖော်ပြခဲ့တာပါမြန်မာနိုင်ငံကို300ကျော်ခရီးရောက်ရှိနေတဲ့ IRI ရဲ့ဒုတိယဥက္ကဋ္ဌတောမတ်ဂါရက်ကတော့အခုစစ်တမ်းဟာမြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးနဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုရဲ့အတွေးအမြင်တွေကိုစနစ်တကျကောက်ခံခဲ့တာဖြစ်တယ်လို့ VOA နဲ့တွေ့ဆုံစဉ်မှာပြောခဲ့ပါတယ်
I was traveling in Mon State just the last few days, and actually we had people, some of them former political prisoners, come to us and express concerns about certain.
ဒီအပိုင်းအတွင်းမှာကျွန်တော်မွန်ပြည်နယ်ကိုခီးထွက်ခဲ့ပါရတယ်။အဲ့ဒီခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင် IRI စစ်တမ်းပါအချက်လက်တစ်ချက်အပေါ်မကျေနပ်ကြတဲ့ဝေဖန်နေကြတဲ့သူတွေနဲ့လည်းတွေ့ဆုံခဲ့ရပါတယ်။ကျွန်တော်တို့ဘက်ကလည်းဒီစစ်တမ်းကိုဘလို့ပုံစံနဲ့ကောက်ဖို့စီစဉ်ခဲ့တာကအစတနိုင်ငံလုံးအတိုင်းအတာကိုပြည်내အလိုက်ဒေသအလိုက်အခြေခံပြီးစစ်တမ်းကောက်ယူပုံတွက်ချက်ပုံကိုရှင်းပြခဲ့တော့သူတို့နားလည်သွားကြပုံရပါတယ်ဒီစစ်တမ်းရဲ့တွေ့ရှိချက်ဟာတစုံတယောက်ရဲ့အကြိုက်နဲ့ကိုက်ချင်မှကိုက်မယ်ဆိုတာကိုလည်းသဘောပေါက်ကြပါတယ်စိတ်ဝင်စားဖို့ကောင်းတာကဒီစစ်တမ်းမှာဒေါအောင်ဆန်းစုကြည်တမဒါလောင်းအဖြစ်ရေခံနိုင်အောင်ဖွဲ့စည်းပုံကိုပြင်ဖို့ပြန်လည်တုံ့တက်ဖို့လိုအပ်တယ်ဆိုတာကိုအများစုကလက်ခံကြတာတွေ့ရပါတယ်ဒီမိုကရေစီရေးနဲ့ပတ်သက်လို့လည်းအတော်များများကစိတ်ဝင်စားပြီးရွေးကောက်ပွဲရှိရင်မဲပေးကြဖို့ဆန္ဒရှိအားတွေ့ရပါတယ်ဒီလူထုထင်မြင်ချက်စစ်တမ်းအရာဒီမိုကရေစီစနစ်ကသာနိုင်ငံတိုးတက်ဖို့အကောင်းဆုံးနည်းလမ်းဖြစ်နိုင်တယ်ဆိုတာကိုတော့လူထုကတခဲနဲ့ထောက်ခံကြတာတွေ့ရပါတယ
်အခုစစ်တမ်းမှာပါဝင်တဲ့အချက်တွေဟာမှားယွင်းတဲ့အကြောင်းနေပယ်သီးသီးကပညာရှင်တွေနဲ့ဆွေးနွေးပွဲတစ်ခုကိုလာမယ့်ဇွန်လ15ရက်နေ့မှာရန်ကုန်မြို့မှာပြုလုပ်သွားမယ်လို့သိရပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီရဲ့အကူအညီနဲ့ကောက်ခံခဲ့တဲ့ IRI ရဲ့အခုစစ်တမ်းကို2013ခုနှစ်ဒီဇင်ဘာလ24ရက်နေ့ကနေ2014ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အထိကောက်ခံခဲ့တာလည်းဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကတော့IRI ရဲ့တာဝန်ရှိသူတွေအပါအဝင်ကွင်းစင်ကောက်ခံခဲ့တဲ့မြန်မာ Survey Research အဖွဲ့တွေကိုဖိတ်ခေါ်ပြီးတော့စစ်တမ်းပါအချက်အလက်တွေဟာမှားယွင်းနေတဲ့အကြောင်းရုပ်မြင်သံကြားအစီအစဉ်တွေကလည်းတိုက်ရိုက်ထုတ်လွှင့်သွားဖို့အစီအစဉ်သွားမယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ